မြန်မာနိုင်ငံမှာလူဦးရေတိုးပွားမှုနှုန်းထိမ့်ညီခြင်းဆိုင်ရာဥပဒေတည်းရဲ့ပြဋ္ဌာန်းပေးဖို့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကနေအစိုးရကိုတိုက်တွန်းခဲ့တဲ့အတွက်အခုလိုဥပဒေကြမ်းမျိုးကိုအစိုးရကရေးဆွဲပေးခဲ့တာဖြစ်ပါတယ်။လူဦးရေတိုးပွားမှုနှုန်းထိမ့်ညီခြင်းဆိုတာဟာမြန်မာနိုင်ငံအတွင်းမှာလူဦးရေများပြားနေခြင်းလူဦးရေတိုးနှုန်းမြင့်တက်နေတာတွေနဲ့ကလေးမွေးဖွားမှုနှုန်းမြင့်တက်နေတာတွေကိုထိမ့်ညီဖို့ကိုဆိုလိုတာဖြစ်တယ်လို့ဥပဒေကြမ်းထဲမှာဖော်ပြထားပါတယ်။အိမ်တော်ရှင်မိခင်တူဟာကလေးတယောက်မွေးဖွားပြီးနောက်ထပ်ကလေးလိုချင်ရင်အနည်းဆုံး3နှစ်စောင့်ပြီးမှနောက်ထပ်တယောက်မွေးရမယ်လို့ပါရှိပါတယ်။လူဦးရေတိုးဝမှုနှုန်းထိမ့်ညီခြင်းဆိုတာဟာကျန်းမာရေးဆိုင်ရာပညာပေးရမယ်ကိစ္စဖြစ်ပြီးဥပဒေပြဋ္ဌာန်းဖို့မလိုအပ်ဘူးလို့လည်းဥပဒေပညာရှင်တွေကထောက်ပြကြပါတယ်။ဒါအပြင်အစိုးရကရေးဆွဲထားတဲ့လူဦးရေတိုးဝနှုန်းထိမ့်ညီခြင်းဆိုင်ရာကျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းဟာမြန်မာတိုင်းနိုင်ငံလုံးကိုတက်ရောက်မှာမဟုတ်ဘဲနေရာကွက်ပြီးကျင့်သုံးမှာဖြစ်တဲ့အတွက်ဥပဒေဟာခွဲခြားတဲ့ပုံစံမျိုးဖြစ်နေတယ်လို့တရားရုံးချုပ်ရှေ့နေဦးကိုနီကပြောပါတယ
်လူဦးရေဖောက်ပွားမှုကိုထိန်းချုပ်တယ်ထိန်းညှိတယ်ဆိုတာကဒီ population passport လို့ခေါ်တဲ့လူဦးရေပေါက်ကွဲနေတဲ့နိုင်ငံမျိုးတွေမှာပဲလောက်တာပေါ့အထူးသဖြင့်တရုတ်ပြည်ကဒါအဲ့လို one child policy လို့ပြောလို့ကလေးတယောက်တမောက်နှစ်ယောက်ဆိုတဲ့အမျိုးကန့်သက်တာပေါ့လေအဲ့တော့ဒါမျိုးလောက်တာကတနိုင်ငံလုံးအတိုင်းအတာနဲ့ပဲကျွန်တော်တို့လောက်ကြတာတွေ့ဦးတယ်အခုဒီဥပဒေမှာကြည့်လိုက်တော့ဥပဒေရဲ့ယူရချက်ကတနိုင်ငံလုံးအတိုင်းအတာမဟုတ်ခဲနဲ့နေရာဒေသအချို့ကိုကန့်သတ်ပြီးထိတ်ချုပ်ဖို့လုပ်တဲ့သဘောဖြစ်နေတယ်။အဲ့တော့တနိုင်ငံထဲမှာပဲဒီနေရာမှာကတော့လူတွေကကလေးကိုမွေးကျင်နိုင်မွေးလို့မရဘူးပေါ့ဗျာ။တခြားနေရာတော့မွေးကျင်ရင်မွေးလို့ရတယ်ဆိုတဲ့သဘောမျိုးခွဲခြားတဲ့သဘောမျိုးဥပဒေထဲမှာတွေ့ရတယ်ပေါ့လေ
။အဲ့ဒီဥပဒေကြမ်းရမြန်မာနိုင်ငံအတွင်းမှာရှိတဲ့လူဦးရေတိုးပွားမှုနှုန်းမြင့်တက်တဲ့နေရာတွေကလေးမွေးဖွားမှုနှုန်းမြင့်မားတဲ့နေရာတွေမိခင်နဲ့ကလေးသေးဆုံးမှုနှုန်းမြင့်မားပြီးရွှေပြောင်းနေထိုင်သူတွေများလာတဲ့အတွက်ကြောင့်လူဦးရေအချိုးအစားမညီတဲ့နေရာတွေလူမှုစီးပွားအညွန့်ကိန်းနှိမ့်ကျခြင်းနဲ့ဒေသတွင်းစားနပ်ရိက္ခာမလုံလောက်တဲ့နေရာတွေကိုစည်ရင်းကောက်ယူမှာဖြစ်ပြီးအထူးဒေသဖြစ်အမိတ်ကြေညာချက်ထုတ်ပြန်သတ်မှတ်မှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်အထူးဒေသအနေနဲ့သတ်မှတ်ထားတဲ့နေရာတွေမှာလူဦးရေတိုးပွားနှုန်းထိမ့်ချုပ်တာတွေနဲ့ကျမရေးဆောင်ရှောက်မှုတွေပေးသွားမှာဖြစ်တဲ့အပြင်ပြည်내နဲ့တိုင်းအလိုက်လုပ်ငန်းကော်မတီတွေလည်းဖွဲ့စည်းသွားမှာဖြစ်တယ်လို့ပါရှိပါတယ်။အစိုးရကရေးဆွဲထားတဲ့ဥပဒေကြမ်းဟာလူမျိုးတစ်မျိုးဘာသာတစ်ခုခုပေါ်ကိုဓာတ်ရိုက်ကန့်သတ်တဲ့ဥပဒေဖြစ်နေတယ်လို့ကချင်ငင်းငယ်ရေးကွန်ရက်အဖွဲ့ဝင်ဒေါ်ခွန်ကြာက RFA ကိုပြောပါတယ်။
ဒီဥပဒေကိုဘာလို့ပြဋ္ဌာန်းတယ်လဲဆိုတော့သူ့ရဲ့ရည်ရွယ်ချက်ကိုကြည့်ရမှာဖြစ်ပါတယ်။လောလောဆယ်အနေနဲ့ဒီဥပဒေဟာလူမျိုးတစ်မျိုးဘာသာတစ်မျိုးအဲ့ဒါမျိုးတွေကိုတိုက်ရိုက်နှိပ်ကွပ်ခြင်းနဲ့အတွေ့အကြုံလို့ကျင့်သွင်းတဲ့ဥပဒေလို့ယူဆပါတယ်။ဒါဟာတကယ်တော့မြန်မာနိုင်ငံမှာရင်းရှေးမှာရင်းခံတာရွာစွာနေထိုင်နိုင်မှုဆိုလို့ရှိရင်တော့ဒီလိုဥပဒေမျိုးဟာလာလာမမဆက်ဆက်ပဲနဲ့နိုင်ငံတော်အစိုးရအနေနဲ့လုံးဝကိုပယ်ထားတဲ့ဥပဒေမျိုးဖြစ်ပါတယ်။ဒီဟာကိုကျမတို့မြန်မာနိုင်ငံမှာလွတ်တော်အဆင့်ထိကျင့်သွင်းပြီးတော့မှဆွေးနွေးတယ်ဆိုတာကကျမတို့တိုင်းပြည်ဒီသားအားလုံးအတွက်ရှက်ဖို့အင်တန်ကောင်းနေပြီဖြစ်ပါတယ်။အဖြစ်လို့လဲဆိုရင်မြန်မာနိုင်ငံဟာလူမျိုးပေါင်းစုံတပ်ပါရာပေါင်းစုံအနေထိုင်နိုင်တဲ့ငြိမ်းချမ်းသာရတဲ့နိုင်ငံဖြစ်တင်ပါတယ်။အမျိုးအထဲကိုပဲနှိကုပ်ဖို့မလိုအပ်ပါဘူးဖြစ်
။လူဦးရေထိန်းချုပ်တယ်ဆိုတာဟာမိသားစုဝင်တွေရဲ့ကိုယ်ပိုင်ဆုပ်ဖြတ်ချက်နဲ့တာလှုပ်ဆောင်ရမှာဖြစ်ပြီးဥပဒေပြဋ္ဌာန်းထိန်းချုပ်ဖို့မလိုဘူးလို့ Equality မြန်မာအဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကသုံးသပ်ပါတယ်။
လူဦးရေထိန်းချုပ်ဖို့ကိစ္စဆိုတဲ့ဟာကြီးကအဲ့လိုမျိုးပုံစံမျိုးနဲ့ကျွန်တော်လုပ်တင်မှုနဲ့တူတယ်လား။ဒါကသူ့ရဲ့မိဆုံးဖြတ်ချက်ဖြစ်တယ်လို့ဒါမိခင်နဲ့ဖခင်ရဲ့သဘောတူရပြင်စန္ဒအရလှုပ်ဆောင်တဲ့ပုံစံမျိုးကျွန်တော်တို့ဖြစ်ဖို့တင်ပါတယ်။အခုလိုမျိုးအချိန်အမှတ်ချက်နဲ့လှုပ်ဆောင်ခြင်းကလူကိုလူလို့မမြင်မနဲ့လူကိုသက်ယုံတစ်ခုလိုပဲအချိန်နဲ့အကန့်တပ်ပြီးပွင့်ရမယ်ဖိတ်ရမယ်ဆိုတဲ့ပုံစံမျိုးဖြစ်နေတဲ့ပုံမျိုးကလူကိုလူမမြင်တဲ့ဥပဒေလိုပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ။
အစိုးရကရေးဆွဲထားတဲ့လူဦးရေတိုးပွားနှုန်းထိမ့်ညီခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းဟာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကနေအစိုးရကိုတောင်းဆိုထားတဲ့မျိုးဆောင်ဥပဒေတွေကတစ်ခုသာဖြစ်ပါတယ်ခင်ဗျာ။